တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲသမိုင်းမှာပထမဆုံးအချိန်နဲ့အများဆုံးနဲ့အပြတ်သက်နိုင်ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအဖြစ်ဖြစ်မူချင်းချန်တစ်စွာချင်းဆိုလိုက်ပါတယ်။အားရလက်ဆောင်မှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတအောင်ပတ်ကောင်ရဲ့ရာထူးကဖိရှားဆံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်လစ်ဘရယ်ဝါလီသမ္မတအနိုင်ရခဲ့တာပါ။ဒီကနေ့လွတ်တော်ကချန်တစ်စွာချင်းဆိုပွဲအခမ်းအနားမှာတော့အစိုးရရင်းကအချင်းချင်းချာဆောင်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။သမ္မတရဲ့ဩစာအာဏာကိုထိန်းချုပ်နိုင်မှုကော်ပိုရေးရှင်းကြီးရဲ့မတမာရဲ့လျှက်တွေကိုနှိမ်နှင်းမှုပညာရေးနဲ့အလုပ်ကံရရှိရေးအတွက်အစိုးရကတုံ့ပြန်တုံ့ဆွဲသွားဖို့ရှိတယ်လို့ချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးခေါ်ဖို့စရပြုရင်ပြောင်းလဲအစီအစဉ်တွေကိုလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ပက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့အစဉ်အပြစ်ရှိနေလို့တောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရဲ့ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တရုတ်နိုင်ငံအနေနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းသမ္မတကပြောဆိုလိုက်ပါတယ်
။ 안보 위기도 서둘러 해결하겠습니다한반도의평화를위해
뉴스는뉴스채널고면접진행마필요로고위의조선마연재인약시어아태내서조원마필요장내로에워싱턴디포마필요로대우능한베이징묘원내일본능한도주묘로의자마카필내매소인역고위의묘로평양디바도마필요장타마틱가그리피표차다바타마유컵원마변격근서게르와리홍중표내အလယ်လဝါရီအချင်းစိုးတို့ကိုရှင်းပြနိုင်ရတဲ့သမတ်တေမူချွင်ရဲ့ဒီမိုကရက်တစ်ပါတီဟာ1999ရဲ့ရှိတဲ့လွတ်တော်ထဲမှာ119ရရှိထားပါတယ်။လွတ်တော်ထဲမှာတခဲနဲ့လွှမ်းမိုးမထားနိုင်ပေမဲ့သမတ်တေအနေနဲ့တခြားလစ်ဘရယ်ဝါရီပါတီငယ်တွေရဲ့ထောက်ခံမှုနဲ့မူဝါဒတွေကိုအကောင့်ထဲပုံနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။